ကျောင်းဆန်းစစ်ကြည်လွမြောက်ရေးအတွက်နိုင်ငံတကာကြိုးပမ်းမှုတွေနဲ့ပတ်သက်ပြီးတော့လေ VOA သတင်းတောက်ရွန်ကွန်ဗန်ဘန်ကောက်ကနေသတင်းပေးပို့ထားပါတယ်။မြန်မာဒီမိုကရေစီကောင်းဆောင်ကျောင်းဆန်းစစ်ကြည်လွမြောက်ရေးအတွက်နိုင်ငံတကာကဝိုင်းပြီးတော့တောင်းဆိုနေခဲ့ကြပါတယ်။ကျောင်းဆန်းစစ်ကြည်လိုပဲနိုဘယ်ဆုရရှိထားသူတွေရောအရင်ကမ္ဘာကောင်းဆောင်လက်ရှိကမ္ဘာကောင်းဆောင်တွေရောနဲ့လူ့ခွင့်ရေးအဖွဲ့တွေရောကတောင်းဆိုကြတာပါ။အမေရိကန်အစိုးရကလည်းကျောင်းဆန်းစစ်ကြည်ကိုပြန်လွှတ်ပေးတဲ့နယ်မြန်မာနိုင်ငံမှာနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေအလှည့်အမြန်လုပ်တင်တယ်လို့ပြောပါရယ်။အခြေတောင်အစားမှာမြန်မာနိုင်ငံရေးလှုပ်ရှားတဲ့ Alternative ASEAN Network အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူ Debbie Stocker ကဒေါ်ဆန်းစစ်တီကိုပြန်လွှတ်ပေးလိုက်ရင်နိုင်ငံရဲ့စိုးရတဲ့စီးပွားရေးအခြေအနေကိုစိတ်ဆိုးနေကြတဲ့ပြည်သူလူထုကနေလူထုအောင်ကြွားမှုပြန်ဖြစ်မှာကိုစိတ်ဆိုးရကကြောက်နေတယ်လို့ပြောပါရယ်
။ Division is definitely not releasing Aung San Suu Kyi.But it is not because of international pressure, it's because of their own.
ဆွေရကဒေါအောင်ဆန်းစုကြည်ကိုလွှတ်မပေးတာနိုင်ငံတကာကဖိအားကြောင့်မဟုတ်ပါဘူး။ဒေါအောင်ဆန်းစုကြည်ကိုလွှတ်ပေးလိုက်ရင်နိုင်ငံမှာလူမှုအုံကြွမှုနောက်တစ်ခါထပ်ဖြစ်လာမလားဆိုပြီးဆွေဆွေရကကြောက်နေလို့ပါရှင်
။ Debbie Stocker ပြောသွားတာဖြစ်ပါတယ်။မြန်မာအကြောင်းသားကောင်းဆောင်ဟောင်တူဖြစ်သူနဲ့ဒီမိုကရေစီရေးလှုပ်ရှားသူတူဖြစ်တဲ့ဒေါက်တာနိုင်အောင်ကတော့စေဆိုးရကသူတို့ရေးဆွဲနေတဲ့ဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းမပြီးမချင်းဒေါအောင်ဆန်းစုကြည်ကိုဖမ်းထားအောင်ပါပဲလို့ဆိုပါတယ်
။ကျွန်တော်တင်တာတော့နားအဖအနေနဲ့ကဒီဒေါအောင်ဆန်းစုကြည်နဲ့ဒီတွေ့ဆုံဆွေးနွေးစကားပြောဖို့ဆန္ဒမရှိဘူး။ဒါတော့ဒေါအောင်ဆန်းစုကြည်နဲ့မဟုတ်ပါဘူး။ဒီအတိုက်ခံနိုင်ငံရေးပါတီတွေအားလုံးနဲ့ဒီပြမပြေးပြဿနာကိုတွေ့ဆုံဆွေးနွေးအဖြေရှာဖို့နောက်လုပ်ဖို့ကံပဲတူပြမပြေးပြဿနာကိုအဖြေရှာဖို့သူတို့ဆန္ဒမရှိဘူး။သူတို့ဒီအမျိုးသားညီလာခံတော်ဒီသူရဲ့ဒီလမ်းပြမြေပုံကိုသူတို့ကောင်းမှမှန်တယ်ပဲဆက်ပြီးတော့သူတို့ကောင်းတယ်ပေါ်သွားမဲ့အနေအထားမရှိတယ်။အဲတော့တကယ်တမ်းတော့အောင်ဆန်းစုကြည်ကိုလှုပ်ပေးရင်တောင်မှကျွန်တော်ပြင်သူတို့ပြောတဲ့လမ်းပြမြေပုံဒီအားလုံးပြီးသွားတော့မှပဲလှုပ်ပေးဖို့အလားအလာမရှိဘူး
။ထိုင်းလွတ်တော်အမတ်တဦးဖြစ်သူခရိုက်ဆက်ချူနာဘောင်ကလည်းဒေါ်အောင်ဆန်းစုကြည်လွတ်မြောက်ရေးအတွက်အာဆီယံနိုင်ငံရေးသမားတွေအထူးကြိုးပမ်းကြပါတယ်လို့ပြောပါတယ
်။ We've been very diligent and perseveringthe release of our political prisoners in Burma and our agenda has been very very consistent
ဘာနိုင်ငံမှာနိုင်ငံရေးကျင်းသားအားလုံးပြောင်းလဲလွတ်မြောက်ရေးအတွက်ကျွန်တော်တို့တွေအာတုံခွန်ဆိုင်ဇွဲနယ်ပဲကြီးကြီးနဲ့ကြိုးပမ်းခဲ့ကြပါတယ်ကျွန်တော်တို့မှာချီးထားတဲ့မူနဲ့လဲကျွန်တော်တို့လှုံ့ဆော်ချက်တွေကန့်ညီပါတယ်ဒါပေမဲ့ဒေါအောင်ဆန်းစုကြည်ကိုနေအိမ်မှာအကျယ်ကျုပ်ဖမ်းထားတာကိုတက်တန်းတိုးတဲ့ကိစ္စကတော့လုံးဝလက်ခံနိုင်စရာမရှိပါဘူ
းပိုင်လော့တော်အမတ်ခရိုက်ဆက်ထူနာဘွန်ပြောသွားတာဖြစ်ပါတယ်ကုလသမဂ္ဂနဲ့ဥရောပသမဂ္ဂတို့ကလည်းဒေါအောင်ဆန်းစုကြည်ပါဝင်မြန်မာနိုင်ငံမှာဖမ်းဆီးချုံနှောင်ခံထားရတဲ့နိုင်ငံရေးအကျဉ်းသား1,200ကျော်ပြန်လွတ်မြောက်ရေးကိုအမြဲတမ်းတောင်းဆိုနေကြတာပါ။ဗုဒ္ဓဖူးနေ့ကပဲအမေရိကန်အမျိုးသမီးအမတ်များပါဝင်တဲ့အဖွဲ့အစည်းတစ်ခုကဒေါအောင်ဆန်းစုကြည်လွတ်မြောက်ရေးမြန်မာအစ်အစိုးရကိုဖိအားပေးဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ကိုတောင်းဆိုခဲ့ပါတယ်။အမေရိကန်သမ္မတဘုရှ်ကရောလော်ရာဘုရှ်ကလည်းအဲ့ဒီမြန်မာရေးဆောင်ရွက်မှုအဖွဲ့အဖွဲ့ကြီးရဲ့အခမ်းအနားကိုတက်ရောက်ခဲ့ပါတယ်။အရင်တစ်ပတ်ကတော့အမေရိကန်သမ္မတဟောင်းဂျော့ချ်ဘော့ရှ်နဲ့ဘီလ်ကလင်တန်ဗြိတိရှ်ဝန်ကြီးချုပ်ဟောင်းမာဂရက်သဲချာအပါအဝင်ကမ္ဘာခေါင်းဆောင်59ဦးတို့ကဒေါ်ဆန်းစုကြည်ကိုလွှတ်ပေးဖို့တိုက်တွန်းတဲ့စာတစောင်းကိုမြန်မာစစ်အစိုးရခေါင်းဆောင်ဗိုလ်ချုပ်မူကြီးတန်းရွှေစီကိုရေးသားပေးပို့ခဲ့ကြပါတယ်ရှင်